အမေရိကန်ပြည်အစုအတွင်းကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက်ဧရိယာတွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစနေနေ့နေကင်းပိုင်းမှာပြောပါတယ
် I just spoke with Ron DeSantis we're thinking about certain things some people would like to see New York quarantine because it's a hot spot
American ပြည်သူတွင်ကတခြားဒေသတွေကိုဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့အတွက်နယူးယောက်နယူးဂျာစီနဲ့ကနက်တီကတ်ပြည်နယ်တွေကဒေသတချို့တို့ပါနိုင်တယ်လို့သမ္မတကပြောဆိုသွားတာပါတချိန်တည်းမှာပဲသမ္မတထရန့်ကဗာဂျီးနီးယားပြည်နယ်နော့ဖော့ကရေဓာတ်ဆေးရုံတင်ပေါ်ကိုစနေနေ့မှာနယူးယောက်ကိုဆေးလွတ်လိုက်ပါပြီကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါတန်းအကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်အစုအတွင်းကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ပြန့်နှံ့ရာနယူးယောက်မှာကူးစက်ခံလူနာပေါင်းစနေနေ့က 28,000 နီးပါးရှိနေပါတယ်။ရေဓာတ်ဆေးရုံတင်ပေါ် USNS Comfort ကနယူးယောက်ကိုတနင်္လာနေ့မှာဆက်ရောက်ဖို့ရှိပြီး COVID-19 လူနာမဟုတ်သူတွေအတွက်ဂရင်းတစ်ထောင်ကျော်လက်ခံနိုင်မှာဖြစ်တယ်လို့နောက်ထပ်လိုအပ်ရင်လည်းဂရင်းတွေထပ်မံတိုးချက်နိုင်မှာဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ပိုပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ်